အစိုးရရဲ့ညီညာရေးကော်မရှင်နဲ့ NCA လို့ခေါ်တဲ့အပြည့်ရစာချုပ်ကိုလက်မှတ်မရေးထိုးတဲ့တိုင်းနာလက်နက်ကန်အဖွဲ့တုံးဖွဲ့တို့တီလအကုံတရုတ်နိုင်ငံမှာတွေ့ဆုံမှုရှိနေပြီးအထက်ကတိုက်ပွဲတွေလျှော့ချရင်းနဲ့ညီညာရေးလုပ်ငန်းရှင်မှာပါဝင်ရေးအတွက်ဆွေးနွေးပွဲရှိနေပါတယ်NCA ကိုလက်မှတ်မထိုးသေးတဲ့ဝမိုင်းလာကချင်ရှမ်းမြောင်နယ်ကရင်နီစတဲ့အဖွဲ့တွေကိုရန်ကုန်မှာကျင်းပမဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူပဲကော်မတီ UPDJC ကော်မတီအစည်းအဝေးကိုလာမယ့်နိုဝင်ဘာလ၁ရက်နေ့မှာတက်ရောက်ဖို့ဖိတ်ကြားထားပေမဲ့ဝတပ်ဖွဲ့ကတော့တက်ရောက်မှာမဟုတ်ကြောင်းပြောဆိုပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးအစိုးရရဲ့ဂျောင်းဝင်ဆောင်ရွက်မှုအရအစိုးရရဲ့နေကြိုင်းကွန်ဖရင့် PC ဟာ PSLF DNL ကိုတအံပလောင်တက်ဖွဲ့MNDA ကိုကိုကန်တက်ဖွဲ့ AA ကိုရခိုင်တက်ဖွဲ့တို့နဲ့တရုတ်နိုင်ငံကူမင်းမြို့မှာထပ်မံတွေ့ဆုံကြမှာဖြစ်ပါတယ် MNDA ကိုကိုကန်တက်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးဖုံးဝင်းနိုင်ကတွေ့ဆုံမဲ့အစီအစဉ်ကိုအခုလိုပြောပါတယ
်အားလုံးတွေ့ဖို့ရှိရယ်30ရက်နေ့ခွင်းဘွားကုစလဲရှိမယ် KIA ရဲ့ကုစလဲရှိမယ်အလုံးစုံရတော့ကျွန်တော်တို့သိဖို့ပဲသူတို့အစိုးရတွေပဲအရင်ချိန်ကသူတို့ဘယ်လိုလာမယ်လို့နော်အလုံးစုံရတော့သူတို့ဘယ်လိုလာမယ်မသိဘူးနော
်ဒီဆွေးနွေးပွဲကိုအစိုးရဘက်ကငြိမ်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောနဲ့အတွင်းမှုဦးခင်စောဦးတို့ကဥဆောင်တက်ရောက်မှာဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလ5ရက်နေ့ကလည်းငြိမ်းချမ်းရေးကော်မရှင်နဲ့ဒီအဖွဲ့၃ဖွဲ့ဟာတရုတ်နိုင်ငံကုမင်းမြို့မှာပဲပြည်ဆောင်ခဲ့ကြပါတယ်ဒီပြည်ဆောင်ပွဲမှာတိုက်ပွဲတွေလျှော့ချဖို့နဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်မှာပါဝင်ဖို့တွေကိုဆွေးနွေးခဲ့ကြောင်း TNLA အဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးတက်အိုက်ကျော်ကပြောခဲ့ပါတယ်ဒီလိုဆွေးနွေးခဲ့ပြီးမှလည်း TNLA တအံပလောင်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေဟာအစိုးရတက်မော်နဲ့တိုက်ပွဲတွေမကြာခဏဆိုသလိုဆက်လက်ဖြစ်ပွားနေပါတယ်ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကသူတို့ပူးပေါင်းဖွဲ့စည်းထားတဲ့FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညနိုင်ရေးကော်မတီနဲ့ဆွေးနွေးဖို့မြန်မာအစိုးရကိုတောင်းဆိုထားပါတယ်ဒီအတော့အတွင်းမှာပဲ UWSA ဝါတက်ဖွဲ့ NDAA မိုင်းလာတက်ဖွဲ့ KIA ကချင်တက်ဖွဲ့ SSPP ရှမ်းပြည်